လေးစားရတဲ့တောတာရှင်များရှင်စာပေဟောပြောပွဲတစ်ခုမှာဆရာမောင်စိန်ဝင်းပတိကုန်းကအခုလိုပြောပါတယ်မျိုးဆက်တစ်ဆက်ကောင်းစားဖို့မျိုးဆက်တစ်ဆက်ကစွန့်လွှတ်ရတယ်မုတ်ဆိုးတွေကတောင်စိတ်တွေကိုလိုက်ရင်တောင်စိတ်ကြီးတွေကတောင်စိတ်လေးတွေလွတ်မြောက်ဖို့အသက်နဲ့ရင်ပြီးကာကွယ်ပေးတယ်တောင်စိတ်လေးတွေလွတ်မြောက်သွားမှတောင်စိတ်ကြီးကမုတ်ဆိုးကိုပြန်လေရင်ဆိုင်တယ်မုတ်ဆိုးကလည်းတောင်စိတ်ကြီးကိုတနှက်နဲ့ပြစ်တယ်တနှက်နဲ့သုံးလေးချက်အပြစ်ခံရပေမဲ့တောင်စိတ်ကြီးလဲကြမသွားဘူးဘာကြောင့်လဲမကြလဲဆိုတော့သူရဲကောင်းစိတ်ဓာတ်ရှိလိုပါတဲ့ဒီစကားအတိုင်းပါပဲမျိုးဆက်သစ်တွေအသက်ရှင်ရပ်တည်နိုင်ဖို့မျိုးဆက်တချို့စွန့်လွတ်အနစ်နာခံခဲ့ရပါတယ်ဒီလိုစွန့်လွတ်အနစ်နာခံခဲ့တဲ့မျိုးဆက်တွေကကရင်အမျိုးသားဖရိုမန်းကြီးမောင်အကြောင်းကျွန်မပြောပါရစီဖရိုမန်းကြီးမောင်ကမြဝကျွန်းမော်တန်းတတော်စားတီသားဖြစ်ပါတယ်ကြည်တွင်းစစ်မီးမှာမိခင်ပျောက်ခဲ့ရသူလည်းဖြစ်ပါတယ်ဘုံတန်အမြောက်တန်တွေကြားမှာကျောင်းခေါင်းလောင်းတန်တွေတိတ်ဆိတ်ခဲ့ရတယ်လို့ကျောင်းသားကျောင်းသူတွေရဲ့စာအန်တန်ပျောက်ဆုံးခဲ့ရပါတယ်ဖရိုမန်းကြီးမောင်ရဲ့လူငယ်ဘဝကျောင်းသားဘဝလည်းတခန်းရက်သွားပါတယ်ဘောပင်ကန်ရမယ်ဖောင်းတိန်ကန်ရမယ်လက်ကခုခံစစ်အတွက်တနှက်ကန်ခဲ့ရပါတော့တယ်ဖရိုမန်းကြီးမောင်ကရင်တော်လှန်ရေးတဲ့ဝင်ရောက်ခဲ့ချိန်မှာအသက်18နှစ်အရွယ်ပဲရှိပါသေးတယ်ကျမတို့နဲ့တွေ့ဆုံချိန်မှာ KNU ဗဟိုကော်မတီဝင်ဖရိုမန်းကြီးမောင်ရဲ့အသက်68နှစ်ရှိပါပြီတော်လှန်ရေးသမားလည်းဖြစ်နိုင်ငံရေးသမားလည်းဖြစ်တဲ့ဖရိုမန်းကြီးမောင်စီမှာရိုးသားမှုကိုကြိုးစွန့်မှုအတ္တနည်းမှုတင်းတင်ရောင်ရဲမှုဖြူစင်မှုတွေအပြည့်အဝတွေ့ရပါတယ်ကရင်လူမျိုးကရင်တော်လှန်ရေးနဲ့အဖိနှိတ်ခံပြည်သူလူထုအပေါ်တန်ရုံးစဉ်ကြီးစွာလေးစားတန်ဖိုးထားတတ်ခြင်းကဖရိုမန်းကြီးမောင်ရဲ့ထင်ရှားတဲ့ပြရုပ်တွေဖြစ်ပါတယ်ကရင်တော်လှန်ရေးနဲ့အချင်းထောင်တွေကြားမှာရှင်တန်နေရတဲ့သူ့ဘဝအစိတ်အပိုင်းတချို့ကိုဖရိုမန်းကြီးမောင်ကအခုလိုပြောပြပါတယ်1949ခုနှစ်လောက်ကကျွန်တော်9နှစ်သားအရွယ်အတော်ကလေးတည်တတ်နေပြီကျွန်တော်တို့ဒေသကမြဝကျွန်းမော်ဆိုတော့မြေပြန့်လေခွင်းနဲ့မြစ်ချောင်းအင်းအိမ်တွေတောများတဲ့ဒေသပါမျက်စိတစုံဘဲမယားကိုပဲကြည့်လိုက်ကြည့်လိုက်အကာအကွယ်အတားအဆီးမရှိသလောက်ပါတောင်ဆိုတာလုံးဝမရှိတဲ့ဒေသကျွန်တော်ငငယ်ကတောင်ဆိုတာလုံးဝမြင်ဘူးတာမဟုတ်ပါဘူး။ကရင်ရွာတွေကကွင်းပြန့်ဒေသမှာရှိပြီးတော့ဗမာရွာတွေကချောင်းသားမြစ်ကမ်းနားတွေမှာတည်ရှိပါတယ်။မြဝကျုံးမော်ဒေသကြီးကကရင်နဲ့ဗမာရောနှောနေထိုင်ကြတဲ့ဒေသကြီးဖြစ်ပါတယ်။ဒီလူနေမှုကရှေးအစဉ်ဆက်ကပဲတည်ရှိခဲ့ပြီးတော့ချစ်ချစ်ခင်ခင်နဲ့ကူးလူးဆက်ဆံခဲ့အတူတကွနေထိုင်ခဲ့ကြတဲ့ကောင်းမွန်တဲ့အစဉ်အလာတွေဖြစ်ပါတယ်။ကျွန်တော်၅နှစ်သားအရွယ်မှာဘာဖြစ်မှန်းမသိပါဘူး။ဗမာကကရင်ကိုတက်၊ကရင်ကဗမာကိုတက်၊ဗမာရွာကိုကရင်ကမီးရှို့၊ကရင်ရွာကိုဗမာကမီးရှို့နဲ့လက်ဦးအောင်တစ်ဖက်နဲ့တစ်ဖက်လူတက်တာမီးရှို့တာတွေထဖြစ်တော်တာပဲ။အရင်တုန်းကဘယ်နေရာကိုပဲကြည့်ကြည့်အလွန်ตาရလှတဲ့မြဝကျုံးမော်ဒေတာကြီးဟာမီးခိုးတွေတလူလူနဲ့စူပူနေတဲ့ဒေတာကြီးတစ်ခုဖြစ်လာပါတော့တယ်။ချောင်းတွေမြစ်တွေမှာလည်းအစုံအစံဒီရေအတက်အကျနဲ့အလောင်းတွေမျောနေတာမြင်လို့မကောင်းတော့ပါဘူးကရင်လူတို့ရောဗမာလူတို့ရောအားလုံးဟာစိတ်နှလုံးညှိုးနွမ်းပြီးနှိညာမပြတ်စိုးရိမ်ပူပန်နေရပါတယ်ကျွန်တော်တို့အနီးပတ်ဝန်းကျင်ဗမာရွာကရင်ရွာတွေအားလုံးမီးလောင်ကြပါတယ်နွေးလေတနေ့မှာတော့ပန်းတနော်မြို့ကို KNDO တွေတက်ပြီးသိမ်းပစ်လိုက်ပါတယ်ညနေစောင်းတော့ KNDO တွေအောင်မွေးခံပြီးပြန်လာကြတယ်တချို့စစ်သားတွေကစစ်ပေါင်းမီတို့နဲ့လုံကြီးကွင်းတိုင်းနဲ့တချို့ကတနှက်နဲ့တချို့ကတရှည်တွေလှန်တွေကင်လို့ပေါ့တက်နေဝင်းမှာနေကြီးဖြာပြီးဖားစီပုံပါတဲ့ဖြူနီပြာကရင်အမျိုးသားအလံတွေကိုထီယိုဝါအဖျားပိုင်းမှာချီးပြီးလက်ယုံးကိုအမြင့်ဆုံးလွှင့်ထူထားကြတယ်ဝလုံးရဲ့အဖျားပိုင်းကဝါခက်တွေကိုဖြတ်ပြစ်မထားတော့အလံရဲ့အပေါ်မှာဝါအကိုင်းအခက်တွေနဲ့မှုတမျိုးကြည့်လို့ကောင်းပါတယ်အောင်ဝဲခံပြီးပြန်လာကြတဲ့ရဲစိတ်ရဲမှန်အပြည့်နဲ့သူတို့ရဲ့စစ်ချီဟန်တွေဟာကျွန်တော်ကလေးဘဝကနေယနေ့အသက်60ကျော်အထိမေ့လို့မရနိုင်ခဲ့ပါဘူးမိုးဦးကြတနေ့မှာအင်းစိန်စစ်မျက်နှာပြင်ကအရှုံးနဲ့စုတ်ခဲ့ရတဲ့ KNDO စစ်သားကြီးတွေရဲ့ရုပ်တွေကမွဲမွဲစပင်းကကိုဝဲမုတ်စိတ်မှွေးတွေကကျူတူကျဲတဲ့နေပါ ကျွန်တော်ကြုံတွေ့ခဲ့ရတဲ့ကလေးဘဝကတော်လှန်ရေးအတက်ကြဟာနုနယ်သေးတဲ့ကျွန်တော်နှလုံးသားထဲအုံနောက်ထဲမှာစွဲထင်ပြီးကြံခဲ့ပါတယ်။ဒီတော်လှန်ရေးသမားကြီးတွေဟာသူတို့ခေတ်သူတို့အခါကကရင်တမိုင်းပေးတာဝန်ကိုကြေကြေပြုံပြုံထမ်းဆောင်ခဲ့ကြတယ်။ကရင်တမျိုးသားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ဖို့သူတို့ရဲ့အသက်တွေကိုပေးလှူခဲ့ကြတယ်။ဒီမြင်ကွင်းဒီခံစားချက်တွေကကျွန်တော်ကိုတော်လှန်ရေးသမားတစ်ယောက်ဖြစ်စေခဲ့တာလို့စဉ်းစားမိပါတယ်။နောက်ကျွန်တော်လေ့လာမိတဲ့အချိန်မှာခံစားချက်နဲ့ခံယူချက်ဆိုတာအင်မတန်မှကွဲပြားတဲ့ဆိုတာသိလိုက်ရတယ်။ကရင်တော်လှန်ရေးဟာတီးခြားတော်လှန်ရေးမဟုတ်ဘူး။ဗမာပြည်လူ့ဖွဲ့စည်းအတွင်းမှာဖြစ်ပေါ်နေတဲ့တော်လှန်ရေးသာဖြစ်ပါတယ်။ဥက္ကဋ္ဌကြီးမန်းပါဆန်ပြောတာကိုကျွန်တော်တတိယမိပါသေးတယ်။တိတ်ကိုလေးနက်တဲ့စကားပါ။ကြီးမြောင်းတဲ့အမျိုးသားရေးဝါဒဟာတော်လှန်ရေးကိုအကျိုးမပြုတဲ့အပြင်တော်လှန်ရေးကိုပြက်စီတယ်။လူမျိုးစုံသွေးစည်းချစ်ကြည်ရေးကကို့အမျိုးသားကိုချစ်တယ်လို့တပါအမျိုးသားကိုလည်းမြစ်တာမပြက်ရဘူး။ဗမာပြည်နဲ့ကရင်ဘဝဖြစ်တည်မှုဟာအပြန်အလှန်ဆက်ဆက်မိကိုနေတယ်။ကရင်ဗမာပူးပေါင်းရာမှာဒန်းတူမှုနဲ့ဆန္ဒအယပူးပေါင်းရေးကိုသာကျွန်တော်တို့လူချင်းပါတယ်တဲ့။နောက်တစ်ပတ်မှာတော့ဖရိုမန်းငိမ့်မောင်ရဲ့အချင်းထောင်ရင်းဘဝတချို့ကိုဆက်လက်တင်ပြသွားပါမယ်ရှင်။